ရန်ကုန်မြို့မှာဒီနေ့ဖြစ်ပွားခဲ့တဲ့သတင်းမီဒီယာဖိနှိပ်မှုတွေရပ်ဖို့တောင်းဆိုတဲ့လှုပ်ရှားမှုပေါ့သတင်းစာဆရာဟောင်းလည်းဖြစ်ထင်ရှားတဲ့ကြပြဆရာလည်းဖြစ်တဲ့ဆရာကြီးတကုံတရာကသတင်းလွတ်လပ်ခွင့်ရှိဖို့အစိုးရမှတာဝန်ရှိတယ်လို့လွတ်လပ်ခွင့်မရှိရင်ဒီလိုလှုပ်ရှားမှုတွေဆက်ရှိနေအောင်မယ်လို့ပြောပါတယ
်သတင်းသိပ္ပံတာကတော့ဘယ်ကောင်းမလဲမှန်တာဦးကြည့်နေတာပဲမှန်တာတော့မှားတာပြီညာနေတော့ပိတ်တဲ့စကားဟုတ်ပုံရတယ်သူကပြစ်တယ်ကသူကသတင်းလွတ်လပ်ခွင့်မရှိဘူးလေသတင်းလွတ်လပ်ခွင့်ရှိမှမရှိရင်တော့စတတ်တဲ့ဝင်ရကြည့်မှာပဲစာမှုတွေကတော့ရှိရှိမှသူကတော်ဝင်ရှိရပါပဲ
ဝါရဲသတင်းစာဆရာကြီးဟန်တာရိုရီဦးဝင်းတင်ကလည်းသတင်းသမားတွေအနေနဲ့ကိုယ်ကလောင်လွတ်လပ်ခွင့်အတွက်ကိုယ့်ကိုယ်ကိုခုခံကာကွယ်တာဖြစ်လို့ဒီလှုပ်ရှားမှုကိုသူ့အနေနဲ့ထောက်ခံတယ်လို့ပြောပါတယ
်ဒါလို့တာကျွန်တော်ကတော့အကောင့်နေလို့ကျွန်တော်ထင်တယ်သူတို့ရဲ့အကြောင်းကိစ္စတွေတမန်တိုင်းပြောရင်ကျွန်တော်သိမသိတာတွေရှိကောင်းရှိမယ်ဒါပေမဲ့ကျွန်တော်ပြောနေတာပါလဲဆိုတော့တာနေစင်းဖိနှိပ်မှုတွေရှိတယ်ဆိုတာတော့ထင်ရှားနေတယ်ဒါကလူတိုင်းသိနေကြတာဘာလို့သိရလဲဆိုတော့လူတွေဖတ်နေတဲ့ဂျာနယ်တွေပိတ်ပစ်တဲ့အဖြစ်ဖြစ်တယ်ဆိုတဲ့ဟာတွေကအခုထိရှိနေတာ ਉਹ ဒါတခုပေါ့နောက်တစ်ခုကလူတိုင်းကနေပြီးတော့လက်မခံဘူးစာပေသမားတွေရောစာဖတ်ပိသဘက်ကရောလက်မခံဘူးမကြိုက်ဘူးဆိုတဲ့စာပေစီစီလိုဟာမျိုးကဂျွန်းသားတွေကစာပေတော့မရှိတော့ပါဘူးလို့လာဝင်းကြီးတို့ဝင်းကြီးဌာနတို့ဘာလို့ကနေပြီးတော့လာစာပေစီစီအုပ်ချုပ်ရေးမှုတို့ဟာတာဝန်ရှိတဲ့လူတွေနဲ့ထုတ်ပေါ်ပြောဆိုပြီးတော့မှဒီစာပေစီစီဆိုတာကြီးကဒီနေ့ဒီရှိနေတယ်ဒီစာပေစီစီရှိလို့လေစာပေစီစီကနေပြီးတော့ပြင်အခုလိုဒီစာတုံးကြီးရက်သေးတာတို့လာပိတ်ပစ်တာတို့လာသတ်ပြီးဓာမျိုးတွေပေါ်ပေါက်နေရတယ်ဆိုတဲ့အခါကျတော့ဒီလိုဖိနှိပ်ချုပ်ချယ်မှုတွေရှိတယ်ဆိုတာမငြင်းနိုင်တဲ့အနေအထားပဲအဲ့တော့အဲ့ဒီဟာကိုဇာနေစင်းသမားတွေကဒါတွေကိုတုံ့ပြန်တယ်ဆိုတာကျွန်တော်တော့သောကြတယ်တုံ့ပြန်ပါပဲလို့လည်းကျွန်တော်ယူဆတယ်အဲ့လိုတုံ့ပြန်မှလည်းတစုံတရာတော့ဒီကိုလိုချင်တဲ့ကျိုးရလက်တစ်ခုကပေါ်ပေါက်နိုင်မယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့ကျွန်တော်ဒီစကားပြောရလဲဆိုတော့ကျွန်တော်စာနေစင်းသမားတွေခြတာကဟုတ်လားကလောင်လက်နဲ့ကင်ထားတဲ့လူတွေလို့ကျွန်တော်ယူဆကြတယ်သူကြီးနော်အဲ့လိုလူတွေကတခါတကြတော့ဒီကိုလက်ထက်မှာရှိတဲ့ကလောင်လက်နဲ့ကိုဟုတ်လားပြည်သူတွေအသုံးချတယ်ဆိုတာမျိုးရှိစော်ညာလေမိမိကိုမိမိခုခံကာဝယ်ဖို့မိမိရဲ့အခွင့်အရေးကိုတောင်းဆိုကြတဲ့အခါကျတော့ဒီအခွင့်အရေးကိုကျွန်တော်တောင်းဆိုခြင်းမရှိဘဲနဲ့အများကြီးဖြစ်တတ်ပါလေ။ဘာဖြစ်လို့ဒီလိုဖြစ်ရလဲဆိုတော့ကျွန်တော်ကငုံခံလို့ဖြစ်ရတဲ့ဟာလို့ကျွန်တော်ပြောနေပါလေ။အခုဒီစံနေစင်းသမားတွေကနေတော့အဲ့ဒါပီရှက်ဒီပါတွေဝတ်ပြီးတော့ဒီဖိနှိပ်ချုပ်ချယ်မှုတွေကိုရပ်ဆဲဖို့အတွက်တောင်းဆိုတာဆိုတာမျိုးကဒါကျွန်တော်ဘက်ကနေပြန်ပြီးတော့တွန်းလှန်ခြင်းသို့မဟုတ်လည်းမိမိကိုခုခံခြင်းဆိုတဲ့သောဆောင်တဲ့အတွက်ကျွန်တော်တော့ဒါလီကောင်းတယ်ဒီလိုဟာမျိုးတွေလုံးမသာခင်ပြည်သူကလည်းသိမယ်နောက်တော့ကာယရှင်ကိုယ်တိုင်ကနေပြီးတော့ခေါင်းကိုလူထောင်နေရင်တော့ဟာပြည်သူကလည်းမဝင်ရနိုင်ဘူးအဲ့တော့ဒီလိုမိရဲ့ဆန္ဒသွားတာတွေပေါ်ထုတ်ပြီးတော့မိတို့ကိုမိတို့ခုခံကာဝယ်ခြင်းလုပ်တဲ့အလုပ်တွေဟာပြည်သူရဲ့ထောက်ခံမှုတွေရလာနေတယ်နောက်လိုအပ်တဲ့အထူးရက်လက်ကိုလည်းပေါ်ပေါက်စီနိုင်တယ်လို့ကျွန်တော်ယူဆတယ်ကျွန်တော်အနေနဲ့တော့အဲ့ဒီလိုဟာမျိုးတွေလုပ်တာတွေကိုကျွန်တော်ကြိုးစားတယ်ထောက်ခံနေလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာဒီလောက်ပါပဲ
ဒီလှုပ်ရှားမှုကသတင်းမီဒီယာဖိနှိပ်မှုရပ်ဖို့ပြောတာဖြစ်တဲ့အတွက်တာဝန်ရှိသူတွေအနေနဲ့ဖိနှိပ်မှုရှိမရှိပြန်ဆန်းစစ်ဖို့လိုတယ်လို့ Popular News Channel Editor ကိုမျိုးမြန်မာစာကပြောပါတယ
်ကျွန်တော်ဒီနေ့တော့တော်တော်များများတွေ့ရလူငယ်လေးတွေဝတ်ထားတာတွေ့ရမီဒီယာဖိနှိပ်မှုရပ်ပေါ့နော်အဲဒီသဘောလေးကျွန်တော်တွေ့ရတွေ့တော့သူစာလေးကတော့မီဒီယာသမားတွေအမြင်အနေနဲ့မှန်နေတယ်လို့ကျွန်တော်မြင်တယ်လေမီဒီယာဖိနှိပ်မှုဆိုတဲ့သဘောဆန်လာရင်ဘယ်သူမှမစိုးပြက်ခါရမှာပေါ့ဘယ်ဖိနှိပ်မှုပဲဖြစ်ဖြစ်ကြပါလို့မပြောမသိတစ်ဖက်ကလည်းသိချင်မှသိမှာလေတစ်ဖက်ကလည်းသူတို့လုပ်ပေးနေတာမီဒီယာလောကအကျိုးလို့ထင်နေမှာပေါ့နော်အဲ့ဒီတော့ကျွန်တော်တို့ကမီဒီယာလောကဖိနှိပ်မှုရဲ့ဆိုတဲ့ဥစ္စာပြောစဉ်ပြောထိုက်တယ်လို့တော့ကျွန်တော်မြင်တယ်ပေါ့ဒါပေမဲ့အဲ့ဒီဥစ္စာပေါ်မှာအားပေးလားဆိုတဲ့အနေအထားကတော့မြင်တယ်ဆိုရဲတာကျွန်တော်သဘောကျတယ်လို့ပဲပြောအောင်ပါပေါ့သူတို့ပေးတဲ့ message ကရက်ဖို့ပြောတာလေဖိနှိပ်မှုရှိလားမရှိလားဆိုတာကိုသူတို့ကိုယ်တိုင်ပြန်ဆန်းစစ်ဖို့လိုတဲ့အနေအထားလေးလို့မြင်တာပေါ့လေဟိုမပြောရင်တစ်ဖက်ကလည်းသိချင်မှသိမှာပေါ့နော်ပြောတာပြောစင်ပြောထိုက်တယ်လို့ကျွန်တော်မြင်တဲ့သဘောပါပဲ
။နွမ်နီမဂဇင်းအက်ဒီတာဆရာဇော်လူစိန်းကလည်းသူ့အနေနဲ့ဒီလှုပ်ရှားမှုမှာထောက်ခံလက်မှတ်ထိုးလိုက်တယ်လို့ဆိုပါတယ
်။ကျွန်တော်နေရတော့ကလူပိဆိုင်ကြီးကဟိုနောက်ပြန်လှည့်ပုံစံကြီးလို့ဖြစ်နေလေကျွန်တော်ကပြောလက်ထားတာကဇူလိုင်ဆိုလို့ရှိရင်ဒီဇာမီစီကတော့ complete ပဲချက်ပြီးရယ်လေအဲ့လိုမျိုးလင်းတာလူပိဆိုင်ကြီးကကျော်ရတာချင်းမှာပဲ။ဟိုအကြောင်းကြီးပြန်လဲနေကြ။အဲ့တော့မိရတမားတွေအကြောက်ွယ်လုံးဝမရတဲ့အနေအထားကြီးချင်းတယ်။ပြစ်ကွင်းချက်နေရတဲ့ပုံကြီးချက်။အဲ့လိုသဘောမျိုးပေါ့ရ။ဟိုမိရတမားတွေအခုလောက်ကြရဲ။ဘူးလို့နေနေရတယ်ကျွန်တော်တို့လက်မထိုးလိုက်တယ်။အားလုံးကျွန်တော်သဘောတူတယ်ကြ
။မြန်မာသတင်းတော်ကွန်ရက်အဖွဲ့ကမင်းထက်ဆန်ကလည်
းဒီမိုကရေစီကုကြောင်းရေးစွာနေလမ်းကြောင်းမှာအခုလို The Voice နဲ့ Inbound ကိုဖိတ်တဲ့ဟာကကျွန်တော်မီဒီယာဓမ္မအားလုံးနဲ့ဆက်ဆိုင်နေပေါ့နော်။ဒီမီဒီယာမှာဒါမျိုးဖိတ်လို့မရဘူးဆိုတဲ့ဟာမျိုးကိုကျွန်တော်တို့က ကျွန်တော်တဘောတူညီဆန္ဒနဲ့အဲ့လိုကျွန်တော်စုပေါင်းပြီးတော့တွားကြတာပါခင်ဗျာ the voice နဲ့ employee ကိုဖိတ်ထားတဲ့ဟာနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတော်သမ္မတရေးကိုစတင်မယ်ပြီးတော့လွတ်တော်ဥပဒေစီကိုစတင်ဖို့ရယ်ပြီးတော့ commission ကိုပါကျွန်တော်တို့ကအဲ့လိုစာရေးတင်ဖို့သတင်းသမားတွေလက်မှတ်ထိုးနေကြပါတယ်ခင်ဗျာ
ဒါပြင်ရန်ကုန် press international ရဲ့သတင်းထောက်မအိမ်ခိုင်ဦးရဲ့အမြင်ကိုမေးကြည့်တဲ့အခါမှာတော့
ဒါ media လွတ်လပ်ခွင့်ကိုနောက်ပြန်ဆုတ်သွားတဲ့သဘောလို့ကျွန်တော်အနေနဲ့မြင်ပါတယ်ဒီလိုမျိုးနောက်ပြန်ဆုတ်သွားတဲ့ဟာကျွန်တော်မီဒီယာသမားတွေအတွက်ကမကောင်းတဲ့လက္ခဏာပေါ့နော်အခုဆိုလူငယ်မီဒီယာသမားတွေကလည်းအရန်များလာပြီကျွန်တော်လူငယ်မီဒီယာသမားတွေကကျွန်တော်အနာဂတ်ကိုကျွန်တော်လွတ်လွတ်လပ်လပ်ပုံဖော်ခြင်းကြရဲဒါကြောင့်အရင်လိုပိတ်ဆို့မှုတွေဟန်တောင်းမှုတွေကိုကျွန်တော်အနေနဲ့ဆက်လက်ပြီးတော့တောင်းဆိုသွားမယ်သူ့ဘက်ကလည်းကျွန်တော်အပေါ်မှာတိကျပို့ပြီးတော့နားလည်မှုပေးပြီးကျွန်တော်မီဒီယာလွတ်လပ်ခွင့်ကိုပေးတင်တယ်လို့ယူဆပါတယ်
ဒီလှုပ်ရှားမှုမှာပါဝင်တဲ့ 7 days new journal သတင်းတော့ကိုဥက္ကာကိုကိုကလည်းသူ့သဘောထားကဒီလိုပါတဲ
့ဒီနေ့ကြောင်းလဲမှုဆိုတဲ့ကားရင်းနဲ့သူတို့စန့်ကျင်နေသူတို့ဖြစ်နေတယ်ကျွန်တော်အဲ့လိုယူဆတဲ့အတွက်ကျွန်တော်လှုပ်တာပါခင်ဗျဒီပြည်လေးလေးဖြင်းဖြင်းလို့မရတော့ဘူးလားဆိုတော့အဲ့လိုဖြင်းဖြင်းလို့လည်းစူးစမ်းခဲ့ကြပါတယ်တောက်ဆုံချက်တွေလည်းလှုပ်တယ်လေသူတို့ဘက်ကဘာမှ reply ညံတာမရှိဘူးစာနယ်ဇင်းတွေပေါ်မှာဖိနေမှုကတော့အခု voice ကိုပိတ်တယ်ဒီ number ကိုပိတ်တယ်ပေါ့ပိတ်ပြီးတော့သူတို့အခုနောက်ထပ်သတင်းတွေကိုလည်းနည်းနည်းပြန်ပြီးတော့တင်းကျက်လာတယ်လို့လည်းနည်းနည်းရှားရတယ်ခင်ဗျလုံးဟိုကြောင်းနေတာလေအဲ့စနစ်ပဲလေအဲ့မီဒီယာဥပဒေဆိုတာယူလဲဒီကျွန်တော်တို့အဲ့ပြည်သမားတွေသဘောတူညီမှုနဲ့အဲ့လိုပြန်ပြီးတော့ရေးဆွဲပြည့်လို့ထင်တာပါပဲခင်ဗျာပြီးတော့ပြန်ပြီးတော့သူတို့ဖိနှိပ်မှုတွေကိုလည်းနည်းနည်းချော့ပေးစေခြင်းနဲ့
ဒီလှုပ်ရှားမှုမှာ88မျိုးဆက်ចောင်းသားများအဖွဲ့ကပူပေါင်းပါဝင်တာနဲ့ပတ်သက်လို့လဲအဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုပြုံးချူကအခုလိုမှတ်ချက်ပေးပြောဆိုပါတယ်
ကျွန်တော်တို့တိုင်းပြည်အကြောင်းလဲမှာဒီလိုဟန်တားမှုတွေတားဆီးမှုတွေပြိပင်မှုတွေကကျွန်တော်တို့ညီမှန်းတဲ့ပန်းနိုင်ပါသက်သွားဖို့ဟာအခက်အခဲတွေဖြစ်လာနိုင်တယ်။နောက်ပြီးတော့ပြည်သူလူထုကိုတင်ပြနိုင်တဲ့သတင်းလွတ်လပ်ခွင့်တွေနောက်ပြီးတော့ပွင့်လင်းမြင်သာမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာရှေ့လျှောက်မှာမေးခွန်းထုတ်ပြရဖြစ်လာပြီ။ဒါကြောင့်မို့လို့မီဒီယာလောကသားတွေရဲ့ရည်တည်ခွင့်ဆက်လက်ပြီးတော့သူတို့ရဲ့ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းတွေမှာအဟန့်တားအသားစီးတွေမဖြစ်အောင်နောက်ပြီးတော့သူတို့နဲ့ကျွန်တော်တို့ကဒီမိုကရေစီပန်းနိုင်ကိုသွားနေရတဲ့အခါမှာမီဒီယာလောကသားတွေနဲ့ကျွန်တော်တို့ဒီဘက်ကဒီမိုကရေစီလူသားလူမျိုးဟာသသားရဲဖြစ်တယ်ဒါကြောင့်မလို့ဒီလူလက်ခွင့်တွေပြိပင်ခြင်းဟာဒီမိုကရေစီလမ်းကိုရှောင်နေကြတဲ့သူတွေအားလုံးပေါ်မှာစိတ်ရောက်မှုရှိတယ်ထိခိုက်မှုရှိတယ်ဒါကြောင့်မလို့ကျွန်တော်တို့အားလုံးအတူတူလက်တွဲပြီးဒီကိစ္စကိုရင်ဆိုင်ဖြေရှင်းဖို့အတွက်ကျွန်တော်တို့သူတို့နဲ့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတ
ယ်။တရင်းမီဒီယာလူလက်ခွင့်ဆိုတာတိုင်းပြည်တိုးတက်ဖို့မရှိမဖြစ်လိုအပ်တဲ့ကိစ္စဖြစ်တဲ့အတွက်လည်းဒီလှုပ်ရှားမှုကိုထောက်ခံတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံကိုတီဟာဝင်းတင်ကပြောပါတယ်
ဖြစ်နေမှာပေါ့နော်တိုးတက်ဖို့အတွက်ကတော့တရင်းမီဒီယာလွတ်လပ်ခွင့်အဓိကလိုအပ်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနေနဲ့ကျောင်းအတင်ပေးခဲ့တဲ့ပြဋ္ဌာန်းစာအုပ်တွေအနေနဲ့ကလည်းမလုံလောက်ဘူး။အပြင်အစာတွေကိုလိုက်ပန်နေရတယ်။ဒါအပြင်ဒီတပင်းအချက်လက်အရင်းရရှိမှာကကျွန်တော်တို့နယ်တွေအကုန်လုံးမှာဘာတွေဖြစ်နေလဲ၊ဘလို့ကျွန်တော်ပြင်ဆင်ရမယ်၊ဘလို့တိုးတက်အောင်ကြိုးစားရမယ်ဆိုတဲ့အနေအထားမျိုးလိုအပ်ချက်တွေအကုန်လုံးလည်းပြည်သူအနေနဲ့သိမြင်နိုင်မှာဖြစ်တယ်။ဒီတော့ဟိုတရင်းလွတ်လပ်ခွင့်ကကျွန်တော်တို့အတွက်အသက်တောင်ပြောလို့ရပါတယ်။ဒီမီဒီယာလွတ်လပ်ခွင့်မရှိရင်ပြည်သူအနေနဲ့ဘာမှမသိနိုင်ဘူး။ပြည်သူတွေသိဖို့အတွက်မီဒီယာလွတ်လပ်ခွင့်ဆိုတာသူတို့အနေနဲ့ပြေးဖို့ပြေးရမှာ။ဒီလောက်ရတဲ့အကုန်လုံးကလည်းကျွန်တော်ဘာသာတမျှအဖွဲ့ချုပ်ကသွားထောက်ခံတ
ယ်။ရန်ကုန်မြို့တော်ဝင်နှင်းစီစားတော့ဆိုင်မှာအသင်းအဖွဲ့များ၏အပြောင်းအလဲနဲ့အနာဂတ်မြင်မာပြီးဆိုတဲ့ဆွေးနွေးပွဲပူးပေါင်းဆောင်ရွက်နေတဲ့ရန်ကုန်အခြေစိုက်လူငယ်အဖွဲ့ဆယ်ဘွဲကလည်းဒီလှုပ်ရှားမှုကိုထောက်ခံတဲ့အကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်လို့အဖွဲ့ဆယ်ဘွဲမှာပါဝင်တဲ့အလင်းသစ်ဦးတရာအဖွဲ့ရဲ့တာဝန်ခံကိုရဲစင်ကအခုလိုဆိုပါတယ
်။ Voice ရော Voice ကိုကြားနေတဲ့ဆောင်းအိုးဒီကံတမ်းရှိထိုးဝင်ရရဆိုင်တာကိုကျွန်တော်တို့ကသဘောမတူဘူးဒါကျွန်တော်တို့48ဒီဇင်ဘာ10ကမြန်မာနိုင်ငံထောက်ခံတာလူ့ခွင့်ရေးကြီးညာစာလမ်းပေါ်ကင်း46ကုလသမဂ္ဂအဲ့မှာတွေကပါပြီးသားပေါ့အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီဟာကိုဒီအဖွဲ့ဖွဲ့စည်းနေလွတ်လပ်စွာပြောဆိုခွင့်ပြောဆိုရေးသားဖော်ပြခွင့်ပြည်မြင်တားဆီးရမှန်မြောက်ပြင်းထန်စံကွက်ချုပ်ချရတဲ့အတွက်ကြောင့်အဲ့ဒီဘောပေါ့
မီဒီယာဖိနှိပ်မှုချက်ချင်းရဆိုတဲ့လှုပ်ရှားမှုနဲ့ပတ်သက်လို့သဘောထားအမြင်တွေစူးစီးတင်ပြလိုက်တာပါခင်ဗျာ